တရုတ်သမ္မတရှီကျင်းပင်ဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုတောက်ကြနေကတွားရောက်လဲပတ်ခဲ့ပြီးလမ်းပန်းဆက်သွယ်ရေးဆိုင်ရာအခြေခံလိုအပ်ချက်နဲ့စွမ်းအင်ကဏ္ဍတွေမှာတရုတ်နိုင်ငံရဲ့ဒေါ်လာတန်းထောင်ချီရင်းနှီးမြှုပ်နှံမဲ့သဘောတူညီချက်တွေကိုနှစ်နိုင်ငံကြားလက်မှတ်ရေးထိုးခဲ့ကြပါတယ်ဒါအပြင်ဆွေးရဝါဒတိုက်ဖြတ်ရေးနဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာကြိုးပမ်းချက်တွေနဲ့ပတ်သက်တဲ့သဘောတူညီချက်တွေကိုလည်းလက်မှတ်ရေးထိုးခဲ့ကြတယ်လို့ AP သတင်းမှာဖော်ပြထားပါတယ်။သမ္မတရှီကျင်းပင်ရဲ့အခုခရီးစဉ်ဟာဆိုရင်နှစ်ပေါင်း30အတွင်းတရုတ်သမ္မတတဦးအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုပထမဆုံးတွားရောက်တာဖြစ်ပြီးတော့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာနဲ့လည်းတွေ့ဆုံခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံခရီးစဉ်မတိုင်ခင်ကြာသပတေးနေ့ကတော့ကမ္ဘောဒီးယားနိုင်ငံကိုပထမဆုံးချိန်တွားရောက်ခဲ့ပြီး2015ခုနှစ်မှာကမ္ဘောဒီးယားနိုင်ငံကနေတရုတ်နိုင်ငံပေါ်တင်ကြံတဲ့အကျွေးဒေါ်လာတန်း60ကိုရှော့ပေးခဲ့တယ်လို့နောက်ထပ်ဒေါ်လာ15တန်းကိုလည်းကမ္ဘောဒီးယားကာကွယ်ရေးဝန်ကြီးဌာနကိုထောက်ပံ့ပေးမှာဖြစ်တယ်လို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်နဲ့တွေ့ဆုံချိန်ပြောကြားခဲ့ပါတယ်